ကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကြောင့်လူပေါင်း265တန်းလောက်အစားအသောက်အလိုအမင်းရှားပါမှုနဲ့ရင်ဆိုင်ကြရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကသုံးသပ်ထားပါတယ်။နယူးယောက်မြို့အခြေစိုက် Hunger Project အစီအစဉ်ပရဟိတအဖွဲ့ကလည်းကမ္ဘာမှာဆာလောင်မှုကိုရေရှည်ကြုံနေကြရသူပေါင်းက1,820လောက်ရှိနေတယ်လို့ဒီကနေ့မေလ28ရက်နေ့မှာကြားရတဲ့ကမ္ဘာတဝန်းဆာလောင်မှုတိတ်မှုတိုက်ချဲ့ရေးနေမှာပြောကြားလိုက်ပါတယ်။အစရဲကစားရည်ရိတ်ခါမလုံလောက်တဲ့ပြဿနာကြီးဟာကပ်ရောဂါကြီးကြောင့်ပိုပြီးဆိုးစီခဲ့ပြီးလူ၉ယောက်မှတစ်ယောက်ဟာဘဝလည်းလည်းမစားတောင့်နှံကြတဲ့အခြေအနေဖြစ်နေတယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကျန်းမာရေးပြဿနာထက်ပိုဆိုးနေပြီးဆာလောင်မွတ်တိတ်မှုပြဿနာဟာလူတဦးတစ်ယောက်ရှင်းစီကိုအကြီးအကျယ်ရှိခိုက်နေတယ်လို့ Hunger Project အဖွဲ့ပြောခွင့်ရ Sarah Wilson ကပြောပါတယ်။လက်ရှိကမ္ဘာမှာအစားအသောက်မလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေကြရသူပေါင်း135တန်းလောက်ရှိနေပြီးကယောဂါတိုက်ချက်ရေးကိုမြန်မြန်ဆန်ဆန်မလုပ်ရင်လူပေါင်း265တန်းလောက်ပြဿနာကြုံကြရလိမ့်မယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ကပြောကြားထားပါတယ်။လောလောဆယ်မှာအငတ်ဘေးပြဿနာမရှိသေးပေမဲ့လာမယ့်လပိုင်းတွေအတွင်းမှာတော်တော်များများအငတ်ဘေးပြဿနာနဲ့ရင်ဆိုင်ကြရနိုင်တယ်လို့ WFP အကြီးအကဲ David Beasley ကလည်းကုလသမဂ္ဂလူကြီးကောင်စီမှမကြခင်လုံးကပြောကြားခဲ့ပါတယ်။ COVID-19 ကယောဂါကြောင့်အစားအသောက်စိုက်ပျိုးထုတ်ပိုးတင်ပို့ဖြန့်ဝေမှုပိုင်းအလုံးထိခိုက်နေပါရဲ့ရှင်။